Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ16ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမအေးတနာကျော်ပါ။American သမ္မတ Donald Trump ကနိုင်ငံတော်အရေးပေါ်အခြေအနေကို February 15ရက်နေ့တောက်ကြနေကကြေညာလိုက်တဲ့အတွက်ကြောင့်မလို့သမ္မတတဦးရဲ့လုပ်ပိုင်ခွင့်အာဏာဘယ်လောက်ထိသွားလဲဆိုတာကိုဥရေချောင်းရာစင်ခုံမှုဖြစ်သွားစေခဲ့ပါတယ်။ Bangladesh နိုင်ငံမှာတော့စိတ်ကြောက်ရစီရောင်းဝယ်ဖောက်ကားသူ102ဦးအစိုးရစီမှာလာပြီးတော့ဖမ်းခံသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ data ရင်းသတင်းတွေဒီညနေပိုင်းမှာကြားရဖို့ရှိပါတယ်မဆုမွေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့ပြင်ဆင်ဖို့ခက်ခဲလာတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတက်မတော်ဘက်ကပူးပေါင်းပါဝင်မှုရှိဖို့နဲ့ဒီတိုင်းရင်းသားကောင်းဆောင်နေနဲ့နှိမ့်နှိုင်းဆွေးနွေးမှုတွေဆောင်ရွက်မှာ NND ဘက်ကနေပြင်နိုင်ချေများမယ်လို့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ်
။ဒီကစီးပွေရာကတက်မတော်ပါဒါကြောင့်မလို့ကျမတို့ကတော့ဒီဆက်စည်းမှုပြင်ဆင်ရေးမှာအခုချုံးပြတာတစ်ခုတည်း
ဒါကတော့လွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုတင်သွင်းခဲ့တဲ့အမတ်ထုမေဖြစ်ပါတယ်ရှင်။နောက်ပိုင်းမှာဒီသတင်းပြည့်စုံနာဆင်ရပါမယ်။နောက်ပြီးတော့ဒီနယ်စပ်မှာလုံခြုံရေးတရားဝင်ကာဖို့အသုံးစရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေနဲ့အိန္ဒိယနိုင်ငံတွေကတော့ဗင်နီဇွဲလားနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအမြန်ဆုံးပေးဖို့နိုင်မှုနည်းလမ်းတွေရှာဖွေနေကြတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့စနေညနေခင်းရဲ့အထိတ်တန်းရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကိုဖေဖော်ဝါရီလ15တောက်ကြနေ့ကကြေညာလိုက်တဲ့အတွက်ကြောင့်မို့မက္ကဆီကိုနယ်စပ်မှာတိုင်းဆောင်ရေးအစိုးရအသုံးစိမ့်နဲ့ပတ်သက်လို့လွှတ်တော်ရဲ့ခွင့်ပြုချက်တောင်းခံမှုမလိုတော့ပါဘူး။အခုလိုမျိုးသမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်တာဟာသမ္မတတူရဲ့လုပ်ပိုင်ခွင့်အာဏာကိုဘလို့တက်မှတ်မလဲဆိုတာဥရေအောင်ချောင်းအရာစိန်ခေါ်မှုဖြစ်သွားစေခဲ့ပါတယ်။ဒီမတိုင်ခင်တည်းရဲ့အကြသာပေးနေတော့ကတော့အစိုးရလုပ်ငန်းတွေနောက်တစ်ကြိမ်ထပ်ပြီးတော့ရပ်ဆိုင်းမဲ့အခြေအနေကနေရှောင်ရှားနိုင်မှု Republican နဲ့ Democrat တို့ကြားလွှတ်တော်မှာသဘောတူညီချက်ရခဲ့ပါတယ်။လွှတ်တော်နေရက်ကသဘောတူလိုက်တဲ့ဥရေမှုချမ်းမှာနေဆက်လုံခြုံရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့အတွက်ပါတီနှစ်ရက်ကြာမှသဘောတူခဲ့ကြတဲ့အတွက်သမ္မတထရမ့်မူလကတတိုင်းဆောင်ဖို့တောင်းဆိုထားတဲ့ဒေါ်လာ6ဘီလီယံနေပါထက်အများကြီးညှော့နေနေတာဖြစ်ပါတယ်။အခုအရေးပေါ်ခြေနေကြေညာလိုက်တဲ့အတွက်သမ္မတထရမ့်ကသူ့ရဲ့မဲဆွယ်ပွဲအတိတ်ကဂတိစကားဖြစ်တဲ့ဒတိုင်းကာရီအကောင့်ထဲပေါ်ဖို့ဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ဒီလိုကြေညာလိုက်တာဟာသမ္မတကအာဏာကိုအလွဲသုံးစားလုပ်တာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကပြောပါရည်။သမ္မတရဲ့ဒီအရေးပေါ်ခြေနေကြေညာချက်ကိုအတိုက်ခံဒီမိုကရက်တွေဘက်ကဥရေအကြောင်းအရာစိန်ခေါ်လာနိုင်တဲ့အတွက်ဒတိုင်းကာရီရဲ့အစီအစဉ်တွေနှစ်နဲ့ချီပြီးကြံ့ကြာနိုင်ပါတယ်ရှင်။
Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Well က2020သမ္မတရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်အရွေးခံနိုင်ဖို့ကော်မတီတရက်ကိုဖွဲ့စည်းလိုက်ပါတယ်။ဒါဟာ Republican တွေတဲကသမ္မတ Donald Trump ကိုပထမဆုံးစိန်ခေါ်လိုက်တဲ့သူလည်းဖြစ်ပါတယ်။ Well ကသူ့အနေနဲ့လာမယ့်2020ရွေးကောက်ပွဲမှာသမ္မတ Trump ကိုစိန်ခေါ်ပြီးတော့ Republican Party ရဲ့သမ္မတလောင်းအဖြစ်နဲ့အဆိုပြုခံရအောင်လှုံ့ဆော်သွားမှာဖြစ်တယ်ဆိုပြီးတော့တောက်ကြနေကကြီးညာပါတယ်။Republican တွေထဲမှာသမ္မတ Trump ကိုထောက်ခံသူအများအပြားရှိနေပြီးတော့သမ္မတ Trump အနေနဲ့ Republican Party ရဲ့ပထမအဆင့်ရွေးကောက်ပွဲတွေမှာရှုံးနိုင်မှုလည်းအခြေအနေတော့အသိမရှိပါဘူးသမ္မတ Trump အတွက်ဒါကိုအခက်အခဲမရှိကျော်လွှားနိုင်မယ်လို့ခန့်မှန်းထားရမယ်လေအခုလိုမျိုးလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတဦးအတွက်တော့ Party တွင်ပထမအဆင့်ရွေးကောက်ပွဲမှာဒါကရှာရှာပါပါကြုံနောက်ကြုံငယ်ဖြစ်တဲ့ကိစ္စလည်းဖြစ်ပါတယ်အခုလိုမျိုးနောက်ဆုံးအကြိမ်ဖြစ်ခဲ့တာကတော့George H.W. Bush လက်ထက်ကဖြစ်ပါတယ်။ဝါဟာတနိုင်ငံလုံးတိုင်းတာနဲ့လူသိမများပေမဲ့သူဟာ Republican Party ကတာဝန်ရှိသူတွေကြားမှာတော့အတော်လေးကိုလိစားခံရသူတဦးလည်းဖြစ်ပါတယ်။သူဟာ Massachusetts ပြည်နယ်ရဲ့ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်1990ခုနှစ်မှာပထမအကြိမ်အရွေးခံပြီးတော့ပြည်နယ်ရဲ့လူကြိုက်အများဆုံးပြည်နယ်အုပ်ချုပ်ရေးမှူးတွေကတယောက်လည်းဖြစ်ပါတယ်။သူဟာပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်နဲ့နှစ်ကြိမ်လှုပ်ခဲ့ပြီးတော့နှစ်ကြိမ်စလုံးကိုလည်းအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံကပြည်သူတွေအတွက် American ပြည်အောင်စုကစစ်လေရင်တွေနဲ့ပို့ပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတန်200ကျော်ကဗင်နီဇွဲလားနယ်စပ်ကိုလံဘီယာနိုင်ငံဘက်ခြမ်းဒီကနေ့ပဲရောက်ရှိပြီဖြစ်ပါတယ်။ဒီထောက်ပံ့ရေးပစ္စည်းတွေကိုတခြားစားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတွေစုထားတဲ့ကူကူတာမြို့မှာထားမှာဖြစ်ပါတယ်။စီးပွားရေးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံမှာစားရိက္ခာနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေလှူကြဖို့ ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ဒိုကတောင်းဆိုလို့အခုလိုမျိုးကူညီထောက်ပံ့မှုတွေပို့ပေးတာဖြစ်ပါတယ်။ယာရုကဆင်ပေးဖို့ပြီးအားပေးခံနေရတဲ့နဂိုသမရနီကိုလက်စ်မာဒူရိုကတော့ဒီကူညီထောက်ပံ့မှုတွေဟာသူယာရုကပြုတ်ကြအောင်လို့အမေရိကန်အစိုးရကနိုင်ငံရေးအတွက်အကွက်စင်လုပ်တာဖြစ်တယ်လို့ပြောပြီးတော့နိုင်ငံ내ကိုအကူအညီတွေဝင်မလာအောင်လို့နိုင်ငံအဝင်တရားကိုပိတ်ထားပါတယ်။အမေရိကန်ကလည်းဗင်နီဇွဲလားနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာမျှတမှုမရှိဘဲနဲ့တရားမဝင်ဘူးလို့ပြောထားပြီးတော့အမေရိကန်ပြင်တခြားနိုင်ငံအများပြားကလည်းအတိုက်ခံခေါင်းဆောင်ဝမ်ဂွိုင်ဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ကြားဖြတ်ခေါင်းဆောင်ဖြစ်နေအသိမှတ်ပြုထားတာဖြစ်ပါတယ်။သမ္မတမာဒူရိုကိုဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံရဲ့ရေနံကုမ္ပဏီအကြီးအကဲနဲ့ထိတ်တန့်ထောက်လှမ်းရေးအရာရှိတွေကိုအမေရိကန်ကတန်းခတ်ပိတ်ဆို့တဲ့အစီအစဉ်ထဲမှာထည့်လိုက်ပါတယ်ရှင်။
မော်စကိုခြေစိုက်တဲ့ Baron Vostok Capital Partners ပုဂ္ဂလိကအစုရှယ်ယာအဖွဲ့တည်ထောင်သူအမေရိကန်နိုင်ငံသား Michael Calvey ကိုဆက်ပြီးတော့ဖမ်းဆီးချုပ်နှောင်သွားဖို့ရုရှားတရားရုံးကဆုံးဖြတ်လိုက်ပါတယ်။ Calvey ကိုအနည်းဆုံးနောက်ထပ်82နာရီကြာဆက်ပြီးဖမ်းဆီးသွားဖို့တရားရုံးကတောက်ကြနေနောက်ပိုင်းမှာဆုံးဖြတ်ခဲ့ပြီးတော့ဒီကနေ့မှနောက်တစ်ကြိမ်ထပ်ပြီးကြားနာစစ်ဆေးဖို့ပြောလိုက်ပါတယ်။ဒါပြင်ဒီအမှုမှာပါတဲ့နောက်ထပ်တရားပြန်၄ယောက်ကိုလည်းတရားရုံးထုတ်မစစ်ဆေးခင်နှစ်လကြာဖမ်းဆီးထိန်းသိမ်းထားဖို့အမိန့်ထုတ်ခဲ့ပါတယ်။ကော်ဗီနဲ့အတူတခြားစုရှယ်ယာအဖွဲ့ဝင်တွေကိုအမေရိကန်ဒေါ်လာ 38.5 တန်ခိုးယူတယ်ဆိုပြီးတန်တရာရှိတဲ့အတွက်ဂျာသာမီနေကထိန်းသိမ်းလိုက်တယ်လို့မော်စကိုခရိုင်တရားရုံးပြောခွင့်ရကတောက်ချာနေမှာပြောပါတယ်။အခုလိုစွဲချက်တင်လိုက်တဲ့အတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်သူတို့ဟာထောင်ဒဏ်10နှစ်အထိကြာခံရပွဲလည်းရှိပါတယ်။အသက်50နှစ်ရှိဖြစ်တဲ့ကော်ဗီဟာ Baring Vostok Company ကို1994ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးတော့သူတို့စုရှယ်ယာအဖွဲ့မှာအမေရိကန်ဒေါ်လာ 3.5 ဘီလီယံကျော်ယင်းနှိမ့်ညွန်ထားပြီးတော့ရုရှားရဲ့ Vostok ကြီးဘဏ်မှာအစုရှယ်ယာအများစုပါဝင်တယ်လို့သူတို့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။သူတို့ရဲ့ကုမ္ပဏီဝင်တွေဖန်းကိုဖန်းစီပြီးအခုလိုတရားစွဲခံရတာဟာ Vostok ကြီးဘဏ်အစုရှယ်ယာဝင်တွေနဲ့ပဋိပက္ခတွေကြောင့်ဖြစ်တယ်ဆိုပြီးတော့ဆိုထားပါတယ်။ဒါပေမဲ့သူတို့ရဲ့လောက်ရတရားတရားဥပဒေနဲ့အညီလှုပ်ဆောင်ခဲ့ရဆိုတော့ကိုအပြည့်အဝယုံကြည်မှုရှိပြီးတော့သူတို့ရဲ့အခွင့်အရေးကိုအပြည့်အဝကာကွယ်သွားမယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်ကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြောပြပေးပါမယ်။မြန်မာနိုင်ငံအနောက်ဖက်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစိတ်ကြွစီရောင်းဝယ်ဖောက်ကားသူ102ဦးကိုအစိုးရစီမံလာပြီးတော့ဖမ်းခံခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကလို့ဖမ်းမိရင်တပ်ခံရနိုင်တဲ့မူရစ်စေးစစ်စင်ရေးမျိုးလုံးမကြောက်လို့တပ်ဆိုင်ရာနဲ့ဂျုံညှိနိုင်ပြီးတော့ဒီကနေ့လာပြီးတော့လက်နက်ချကြတာဖြစ်တယ်လို့အရာရှိတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကရာဘစိတ်ကြွဆေးသုံးဆွဲမှုတိုးလာပြီးတဲ့နောက်မှာအစိုးရကအခုလိုမျိုးမူရစ်စေးနှိမ်နင်းမှုစစ်စင်ရေးပြုလုပ်တာပါ။ရာဘဖြစ်တဲ့မူရရာဇာ24ဦးနဲ့သူတို့ရဲ့နောက်လိုက်တွေပြည်ထရေးဝန်ကြီးစီမှာအခုလိုလက်နက်ချတဲ့အခမ်းအနားကိုတော့မြန်မာနိုင်ငံရဲ့နယ်စပ်မြို့ဖြစ်တဲ့ Technef မြို့မှာကျင်းပခဲ့ပြီးတော့ဒီမြို့ကလည်းမြန်မာနိုင်ငံကထုတ်တဲ့စိတ်ကြွစေးတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်တဲ့ဝင်ပေါင်းမြို့လည်းဖြစ်ပါတယ်။ဒီနေ့အခမ်းအနားမှာတော့အနည်းရောရာဘဆေးလုံး3သိန်းခွဲနဲ့တနက်အလက်30ကိုအစိုးရစီမှာအပ်လိုက်ကြပါတယ်။အခုလိုမျိုးလက်နဲ့ချလာသူတွေကိုပြစ်ဒဏ် short box စီရင်ပြီးတော့သူတို့ဘဝကိုသူများနည်းတူပြန်ပြီးတော့ရှင်သန်ရက်တည်နိုင်ဖို့အတက်နိုင်ဆုံးလုပ်ပေးသွားမှာဖြစ်တယ်လို့ရဲချုပ်မိုဟာမက်ဂျာဗက်ပတ်ထဝါရီကပြောပါရယ်။ဒီမူရဲ့ဖောက်ကားမှုဝင်ပေါက် Technef မြို့ဟာမြန်မာနိုင်ငံကပြေးလာတဲ့ရိုဟင်ဂျာတတန်းလောက်ခိုးလုံနေတဲ့ Cox's Bazar ခရိုင်မှာရှိပြီးတော့တချို့တွေကရိုဟင်ဂျာတွေကိုတုံးချပြီးတော့ရာဘစိတ်ကြွဆေးတွေကိုမြန်မာနိုင်ငံကနေတည်ယူနေတာဖြစ်ပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနစ်ကမေလမှာမူရဲ့မောင်ခိုနေနေမှုတွေဆလုပ်ကလေးကမွေးရစေးရောင်းဝယ်သူ300နီးပါးတည်ဆုံးခဲ့ရပြီဖြစ်တယ်လို့2000ခွဲလောက်လဲဖန်ခံထားရပါတယ်ရှင
်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးလက်ထံမှာပြစ်ဒဏ်ကြာခံရသူတွေအပေါ်မှာကွပ်မျက်ဓာတ်တွေအသက်ကိုတန်ဖိုးမထားတဲ့မူဝါဒအပေါ်ဆန့်ကျင်တဲ့အနေနဲ့ကက်သလစ်ဘာသာဝင် 3000 လောက်ဟာမနီလာမြို့မှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ် Hawk for Life လို့ခေါ်တဲ့ဒီချီတက်ဆန္ဒပြပွဲမှာကက်သလစ်ဘာသာဝင်တွေဟာခရစ်ယာန်ဓမ္မတည်သခြင်းတွေတည်ဆိုရင်းပြောင်းနိုင်တယ်ကိုမိထွန်းပြီးတော့လူသက်ကိုတံမိုးထားဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေကိုခိုင်ဆောင်ပြီးတော့ချီတက် စုဝေးခဲ့ကြတာဖြစ်ပါတယ်အဲ့နောက်တော့မနီလာဂိုင်းချုပ်ဆရာတော်ကြီးကခြိတ္တဆန္ဒပြခဲ့ကြတဲ့လူလူကိုလူဘဝရဲ့အရေးပါပုံကိုမိန့်ခွန်းပြောကြားခဲ့ပါတယ်ဖိလစ်ပိုင်မှာတည်တံ့ကိုပြန်ကျင်သုံးဖို့နဲ့လင်မယားကွာရှင်းဝင်ဥပဒေချမ်းတွေလွတ်တော်မှာတင်သွင်းခဲ့တာနဲ့ပတ်သက်ပြီးဖိလစ်ပိုင်မှာရှိတဲ့ကက်သလစ်သာသနာပိုင်အဖွဲ့ကခန့်ကွက်နေတာဖြစ်ပါတယ်ဒါပြင်သမ္မတဒူတာတေးကမွေးစေသုံးဆွဲသူတွေကိုကွပ်မျက်နေတဲ့အဲ့ဒီနဲ့ပတ်သက်ပြီးတော့လေကက်သလစ်ဘာသာဝင်တွေကပြစ်တင်ရှုတ်ချထားပါတယ်2016ခုနှစ်ကသမ္မတဒူတာတေးအာဏာရလာချိန်ကစပြီးတော့မွေးစေသုံးဆွဲသူတွေနဲ့ရောင်းဝယ်ပေါက်ကားသူတွေကိုနှိမ်နင်းခဲ့တဲ့စစ်စင်ရေးအတွင်းမှာလူထောင်ပေါင်းများစွာတည်ဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကရေတဲ့အခြေဆိုင်စခန်းမှာထိုင်းတောင်ကိုရီးယားနဲ့အမေရိကန်တို့ကကန်တက်မရင်းတပ်ဖွဲ့တွေပေါင်းပြီးတော့ရေပြင်နဲ့မြေပြင်ပူးရဲစစ်ရေးလေ့ကျင့်မှုဒီကနေ့စနေနေ့မှာပဲပြုလုပ်သွားပါတယ်ဒီစစ်ရေးလေ့ကျင့်မှုကအမေရိကန်ပြည်အောင်စုနဲ့အင်ဒိုနီးရှားမလေးရှားစင်ကာပူအစရှိတဲ့အရှေ့တောင်အာရှနိုင်ငံတွေအပါအဝင်နိုင်ငံပေါင်း29နိုင်ငံကစစ်သားစုစုပေါင်း4500ကျော်ပါဝင်တဲ့38ကျင်းမြောက်ရွှေမွေဟောက်စစ်ရေးလေ့ကျင့်မှုရဲ့တစိတ်တစ်ပိုင်းဖြစ်ပါတယ်အာရှပစိဖိတ်ဒေသတွင်မှနိုင်ငံတွေကစစ်တပ်တွေအကြားဆက်ဆံရေးအားကောင်းခိုင်မာဖို့အခုလိုမျိုးပူရဲစီရေးလေ့ကျင့်မှုကိုနှစ်စဉ်ပြုလုပ်တာဖြစ်သလိုဒီလိုလှုပ်ဖြစ်တာကြောင့်လည်းတိုက်ခိုက်ရေးအရာရှိတွေကြားမှနင်းနာတွေနဲ့ကြွမ်းကျင်မှုတွေဖလှယ်နိုင်တဲ့အခွင့်အရေးရရှိစေတာပါဒီရွှေမွေဟောက်စီရေးလေ့ကျင့်မှုကို1982ခုနှစ်ထဲကစတင်ပြုလုပ်ခဲ့တာဖြစ်ပြီးတော့အခုဆိုရင်ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့အာရှပစိဖိတ်ဒေသတွင်အကြီးဆုံးစီရေးလေ့ကျင့်မှုဖြစ်ပါတယ်။အခုနောက်ပိုင်းနှစ်တွေမှာတော့ဒီစီရေးလေ့ကျင့်မှုတွေကလူသားချင်းစာနာမှုဆိုင်ရာတဘာဝကပေးကြုံရင်ကုညီကယ်ဆယ်ရေးတွေအတွက်အဓိကထားပြီးတော့လေ့ကျင့်မှုတွေလုပ်ကြပါတယ်ရှင်
။အင်္ဂလန်မှာကစားခဲ့တဲ့ FA ဖလားဘောလုံးပွဲမှာတော့ Watford အသင်း Quarter Final ကိုတက်သွားပြီးဖြစ်ပါတယ်။မနေ့တောက်ကြနေက FA ဖလားပြင်းစမအဆင့်ပွဲစဉ်မှာတော့ Watford ကကျူပီအာကိုတကူးကုန်းမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ် Watford အတွက်ဂိုးကိုတော့45မိနစ်မှာကပူအီကသွင်းယူခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ Brighton နဲ့ Derby Wimbledon နဲ့ Melbourne Newport County နဲ့ Man City တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမဲရေးတနာကျော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ပြင်ဆင်မှုခက်ခဲတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတက်မတော်ဘက်ကပူးပေါင်းပါဝင်မှုနဲ့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND အနေနဲ့တိုင်းရင်းသားကောင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးမှုတွေဆောင်ရွက်မှာဖြစ်နိုင်ခြင်းများမယ်လို့လွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုကိုတင်သွင်းခဲ့တဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ် NND ရဲ့ရွေးကောက်ပွဲဂတိကဝတ်အတိုင်းဖွဲ့စည်းပုံပြင်နိုင်ရေးကတော့ဒီ NND အစိုးရလွတ်တော်တည်ထောင်အတွင်းမှာအလားအလာသိမ်းမကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်မယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်2020မတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဖြစ်နိုင်ခြင်းအလားအလာတွေနဲ့ပတ်သက်တဲ့သုံးသပ်ချက်တွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုအတွက်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာ NND ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကအရေးကြီးအဆိုဖြစ်တင်သွင်းခဲ့ပြီးတော့ဖေဖော်ဝါရီလ6ရက်နေ့မှာတော့ကော်မတီဖွဲ့ဖို့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုပြည်ထောင်စုလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေအချိုးအကျဖွဲ့စည်းနိုင်မှုပြည်ထောင်စုလွှတ်တော်နာယကဘက်ကအစည်းအဝေးတွေခေါ်ယူပြီးတော့ညှိနှိုင်းဆွေးနွေးနေပေမဲ့လို့ကိုယ်စားလှယ်အချိုးပါဝင်နိုင်မှုသဘောတူညီချက်မရနိုင်သေးပဲရှိနေပါတယ်ဒီလိုအနေထားမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအလားအလာကောက်နိုင်မှုတက်မတော်ဘက်ကပူးပေါင်းပါဝင်မှုလို့သလိုအနိုင်ရပါတီ NND အစိုးရဘက်ကလည်းငြိမ်းချမ်းရေးလမ်းကြောင်းကနေတိုင်းရင်းသားကောင်းဆောင်နေနဲ့ညှိနှိုင်းဆွေးနွေးဖို့လိုတယ်လို့လွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုတင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်ကရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေကအကြံပြုပါတယ်
ဖွဲ့စည်းပုံပြင်ဆင်ဖို့ကလေကော်မတီထဲမှာတခြားသောအပါအဝင်များကပုဂ္ဂိုလ်တွေနဲ့ပါဝင်နေတဲ့အခါကြောင့်လို့ရှိရင်သူတို့လည်းအနိုင်ဆုံးတော့နှိမ့်နိုင်တယ်မရမယ်ဖြစ်ပါတယ်။ဒါပေမဲ့ဒီကော်မတီတွေအနေနဲ့ဘယ်နဲ့နည်းနည်းတော်တွင်းမှာတော့တကယ်ကိုမလွှဲပြီးတော့ဒီကဲအဓိက key player ဖြစ်တဲ့တမတော်ရဲ့သဘောထားမပြောင်းလဲတဲ့ရွေးကတော့သူတို့ကိုပြင်ဆင်ဖို့ခက်ပါမယ်။ဒါပေမဲ့တခုတော့စဉ်းစားရမှာပဲကျွန်တော်တို့ထပ်ပေါက်နေနဲ့အောက်ကသဘောစားတော့စဉ်းစားမယ်။သူတို့တွေက 25% ကိုကျွန်တော်တို့စဉ်းစားရမှာတကယ်လို့သာ 25% ဆိုတာတုံးတရားပြောင်းလဲရှိသွားမယ်ဆိုလို့ရှိရင်ဒီလိုတော့ 25% ရှိရဖို့ကလွယ်သွားလိမ့်မယ်လို့ချပါတယ်။ဒီကစီးပလေယာကတမတော်ပါ။ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီစစ်စစ်ပြင်ဆင်ရင်းမှာအခုချုံးကတခုတည်းတော့မီလန်ကတမတော်ရဲ့ တဘောထားပြည့်ပြမှုပါတဘောထားပြည့်ပြမှုအောင်လည်းနိုင်ငံကောင်းဆောင်တွေကနေပြီးတော့ကျိုးပန်းမဖြစ်ပါနဲ့ဟိုကျွန်တော်အချက်မှတဲ့ကြာအသေးယူမြတ်တတ်မှတ်တာလည်းအဲနေပြီးတော့ကြာအသေးမှဖြစ်ပါတယ်ဒါပေမဲ့အသေးယူမြောက်ဖို့ကလည်းပတ်စည်းပုံကြီးဟိုတကယ်ကိုပင်စင်ဖို့ခက်ခဲသောပတ်စည်းပုံကြီးဖြစ်နေတဲ့ကြောင့်မလို့တော့ကျွန်တော်တို့အင်မတန်စဉ်းစားကြရပါ
NLD ရဲ့ရွေးကောက်ပွဲခတိကဝေအတိုင်းဖွဲ့စည်းပုံပြင်တဲ့ရေးကတော့ဒီ NLD ဆိုးရွားလွတ်တော်တက်တန်းအတွင်းပြန်လည်ကြိုးပမ်းလာတဲ့အနေအထားဖြစ်ပေမဲ့ NLD ဘက်ကတိထပ်ပို့ပြီးတော့တိကျခိုင်မာတဲ့အချက်တွေကိုပြည်သူတွေကိုချပြတဲ့လို့တခြားနိုင်ငံရေးပါတီတွေနဲ့လည်းညှိနှိုင်းဆွေးနွေးမှုတွေလုပ်တဲ့တယ်လို့နိုင်ငံရေးအကဲခတ်ဦးအောင်သူငိမ့်ကသုံးသပ်ပါတယ်။အန
ောက်ချင်းတဲ့ NLD ကလေသူ့ရဲ့ရွေးကောက်ပွဲဟိုဒီဖွဲ့စည်းပုံကျေးဇူးကြီးပြန်ပြင်လာတာလည်းပါတယ်ပေါ့နော်အဲ့ဒီနေချမ်းမှာလည်းတစ်ခက်ခဲရောဟိုကျွန်တော်တို့ဖိတ်ဆို့ခါရတာဒီဘောင်းဆောင်လည်းကြုံရနိုင်ရလို့ဖြစ်မှာတော့သူလိုတဲ့ဘောက NLD ကဟိုဘယ်စစ်ကြီးပြင်ပြင်ကလေးစွာကိုဒီလူလူကိုစားပြတာမရှိသေးဘူးပေါ့နော်အခုရဲ့ခါကျတော့အခုတန့်ခိုင်ပုံရိပ်ပါတီဘက်ကလည်းဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့တချို့ဥပဒေကြမ်းနဲ့ပြင်လာတဲ့ဟာတွေရှိတယ်ပေါ့နော်ဒီလိုဆိုတာကကျွန်တော်ထင်တယ်ကဟိုဒါနိုင်ငံရေးရပေါ့နော်ဒီကောင်ကတော့ဆိုတဲ့ကြိုးစားကြတဲ့အနေအထားမျိုးပေါ့အဲ့ဒီကမှာတော့ကျွန်တော်ညီညာကတော့ဖွဲ့စည်းပုံပြင်လုပ်မယ်ဆိုရင်တခြားတပါတီတခြားပါတီတွေစကားပြောမှုလုပ်မယ်ဆိုရင်နောက်တစ်ခုကကျတော့ကိုဘာပြင်ရင်လည်းဆိုရင်အချက်တွေလည်းကြိုပြီးတော့ချပြတာမျိုးဒီမှာကျိုးရင်ကူပါဦးရေးနေတယ်ပါ
NLD လွှတ်တော်ကိုယ်စားလှယ်အများစုရှိနေတဲ့လွှတ်တော်ဖြစ်ပေမဲ့လို့တပ်မတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိခဲ့ရေးအလားအလာတိတ်မကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်ပဲလို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်မြမတကယ်ရေးလေးလာနေသူတီဘောတဟောင်းဦးရဲ့ထွန်းကလည်းရှုံမြင်ပါတယ်
။အခုဒီ NLD ကစလိုက်တဲ့နိုင်ငံအတိုင်းသူရောကြာမယ်ဗျာကြာမယ်နောက်တစ်ခုကဟိုအများကြီးစကားတွေညားကြမှာပေါ့နော်ဟိုဒီနေ့ကညီနိုင်တာဘယ်ဟာမြင်တဲ့နယ်ဘယ်ဟာမြင်နေလဲအဲ့ဒါတောင်မှမဖြစ်ပါဘူးသူကဘာလို့ဖွဲ့ရတော့မှမဖြစ်နေလဲဆိုတော့အဲ့ဒီလမ်းကတော့ကြာပြီသူလည်းဒီကကျင်ထားတဲ့ကျင်ပြည်ဥပဒေကြောင့်အခုပူပေါင်းပြီးတော့ဆောင်ရွက်တာကတော့ပူပြီးတော့ညာလိုက်မယ်အဲ့ဒီမှာကျွန်တော်တို့ဖြစ်ဖြစ်ဖြစ်တိုက်တဲ့ဟာတွေဝင်ပြီးပူပေါင်းပြီးတော့ပြင်ကြလို့ရှိရင်တော့ညာလိုက်မယ်လို့ပြန်ပါ
တထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုလွှတ်တော်ကိုယ်စားလှယ်တွေတွေကပဲဥပဒေပညာရှင်အစုအဖွဲ့တွေနဲ့စနစ်တကျအခြေယူရေးဆွဲခဲ့တာမို့ပြန်လည်ပြင်ဆင်ပဲဆိုရင်တော့ဒီပညာရှင်တွေအစုအဖွဲ့တွေကိုပြန်လည်ဖိတ်ခေါ်ဖို့လိုအပ်တယ်လို့ရင်းရင်းရဲလက်ကြောင်းကနေတွားနေတဲ့တိုင်းရင်းသားကောင်းဆောင်တွေဘက်ကလည်းပူပေါင်းပါဝင်မယ်ဆိုရင်တော့အင်မတန်ကောင်းတဲ့ပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့တပ်ပရာဟောင်းဦးသိန်းစိန်ဘက်ကလည်းအကြံပြုထားပါတယ်လက်တလုံးမှာတော့အတိုက်ခံပါတီပြည်တော်စုကြက်ခိုင်ရေးတဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြင်ဆင်လိုတဲ့ဥပဒေတချို့ကိုတည်သွင်းလာတဲ့ချိန်လေးဖြစ်ပါတယ်ဒီကနေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလှုပ်ထုံးလှုပ်နှီးတဲ့အကြီးပြင်ဆင်တိုင်းရေးရန်ကုန်မြို့ပြည်တော်ခန့်မရှိမှာဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်
တို့ရရှိများရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူအဖြစ်ထင်ရှားတဲ့ရှင်းနေကြီးဥက္ကိုနီတက်ပြတ်ခံရမှုအတွက်အပြည့်သက်စီရင်ချက်ချမှတ်လိုက်ပါပြီ။နှစ်နှစ်လောက်ကြာနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဥက္ကိုနီအတွက်တရားမျှတမှုစောင့်ခြင်းပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတယ်ဆိုပြီးသမရကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးမယ်လို့လည်းမကြာခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးကြပါမယ်။အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာလုံခြုံရေးအတွက်တတိုင်းကာမဲ့အသုံးစရိတ်ရဖို့သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အရေးပေါ်အခြေအနေကိုကြေညာလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုကြေညာတာဟာသမ္မတရဲ့လုံပိုင်ခွင့်ဘောင်ကိုကျော်လွန်ရာရောက်တယ်ဆိုပြီးဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့အချိန်အတော်ကြာရင်ဆိုင်ရမယ့်အလားအလာတွေရှိနေတယ်လို့သမ္မတရဲ့ Republican Party ထဲမှာပါသဘောထားကွဲပြားမှုတွေလည်းထွက်ပေါ်လာနေတာပါဒီအကြောင်း VOA သတင်းတော် William Gallo သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးပြောပြပေးပါရှင်
နေဆက်မှာတတိုင်းကာကိုသမ္မတဒေါ်နယ်ထရန့်က ငါတို့ရေဝချင်းနေကြီးညာလိုက်တာကြောင့်အစိုးရသုံးစိအတွက်အငင်းပွားနေတာတွေအဆုံးသတ်သွားပေမဲ့ဒီထက်မကပိုကြီးမားတဲ့အခြေတင်ဖြစ်စရာအခြေအနေတွေကိုလမ်းဖွင့်ပေးလိုက်တယ်လို့လည်းဖြစ်နေပါတယ
် It's a great thing to do because we have an invasion of drugs invasion of gangs invasion of people
တကယ်ကိုလှုပ်တင်တဲ့ကိစ္စကြီးတစ်ခုပါကျွန်တော်တို့တိုင်းပြည်ကိုမွေးဆေးတွေရာဇဝတ်ဂိုင်းတွေနဲ့လူတွေကျူးကျော်ဝင်ရောက်နေတာဟာလက်ခံနိုင်စရာမရှိတဲ့အတွက်ကြောင့်ပါ
ဒါမှလည်းသမရရဲ့အစီအစဉ်ဟာကွန်ဂရက်လွှတ်တော်ကိုကျုံလွန်ပြီးလုပ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်တယ်ဆိုတဲ့အမြင်နဲ့လည်းအောက်လွှတ်တော်အမတ်တွန်ရီတိုလိုသမရရဲ့ Republican Party ဝင်တွေကြားမှာပါထွက်ပေါ်လာနေတာပ
ါ Fundamentally this should be Congress's role and
ခြေကအဖြစ်ကွန်ဂရက်လွှတ်တော်ကလုပ်ရမယ့်ကိစ္စဖြစ်ပြီးလွှတ်တော်အနေနဲ့သူ့လို့သူ့လုပ်ခွင့်မရှိတော့မှာကိုစိုးရိမ်နေကြအောင်ပြောသွားတာပါအတိုက်ခတ်ဒီမိုကရက်တီအများစုဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကလည်းသမရရဲ့လုပ်ပိုင်ခွင့်ပေါင်းကျုံလွန်ခဲ့တဲ့လူရဲ့အဖြစ်နဲ့ဝေဖန်လိုက်တာပါ
It's not an emergency what's happening at the border it's a humanitarian challenge to us
နေဇာမှာကြုံနေရတဲ့အခြေအနေတွေဟာအရေးပေါ်အခြေအနေမျိုးမဟုတ်ပါဘူးဒါကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုတရပါပဲဒါကိုသမရကအမေရိကန်လူထုကိုလှည့်ရှားဖို့ကြိုးစားတာတက်တက်ပဲဖြစ်ပါတယ
်သဘောထားကွဲပြားမှုတွေကြီးထွားလာနေတဲ့အမေရိကန်နိုင်ငံရေးလောကမှာနိုင်ငံရေးပါတီချင်းတစ်ခုစလုံးကသမရတွေဟာသူတို့မူဝါဒတွေအကောင့်ထဲပေါ်နေရေးသမရရဲ့လုပ်ပိုင်ခွင့်အာဏာတွေကိုတုံ့ပြန်ရတဲ့အလေးထားတွေလည်းတနည်းတစ်ခြားတိုးလာနေတာပါဒီထဲမှာသမ္မတထရန့်ကတော့နိုင်ငံရေးသဘောထားကွဲစရာတွေကြုံနေရတဲ့မူဝါဒတစ်ခုကိုအကောင့်ထဲပေါ်နိုင်မှုအစင်လာမဟုတ်ပဲသမ္မတရဲ့အာဏာကိုသုံးခဲ့တာလို့လည်းတရားမျှတမှုဆရာ Brandon Center ကနိုင်ငံရေးအခက်ခဲ Andrew Boy ကသုံးသပ်ပါတယ်
He has continuously claimed that he would just use emergency powers as a workaround to congressional action.
လွှတ်တော်နဲ့ပတ်သက်တဲ့ကိစ္စတွေမှာသာအလုပ်ဖြစ်အောင်အရေးပေါ်အာဏာတွေကိုသုံးမယ်လို့စင်တိုက်ပြောခဲ့တာပါ။အခုလိုအရေးပေါ်အာဏာသုံးခဲ့တာမျိုးကတော့သမ္မတရည်ထဲမှာတကယ်ကိုရှားပါတယ်
။သမ္မတထရန့်ရဲ့အရေးပေါ်အခြေအနေကြီးညာချက်ကြောင့်အမေရိကန်နိုင်ငံရေးလောကမှာအစင်လာဖြစ်သွားမှာကိုလည်းဂျော့ချ်ဝါရှင်တန်တက္ကသိုလ်ကဥပဒေပညာပါမောက်ခပေါ်ရှစ်ဘာမန်တို့လိုကျွမ်းကျင်သူတွေစိုးရိမ်နေကြပါတယ်။
You could say that global warming is a national emergency. You could say that lack of affordable health care is a national emergency.
ကွာဒီပုံနွေးလာမှုကနိုင်ငံတော်အရေးပေါ်အခြေအနေလို့ပြောမယ်ဆိုရင်ပြောနိုင်တယ်။ကျန်းမာရေးဆက်ရှောက်မှုမပြည့်စုံတာဟာလည်းအရေးပေါ်အခြေအနေလို့ပြောရင်ပြောလို့ရပါတယ်။အိမ်မက်ရမယ့်ပြဿနာဟာလည်းအရေးပေါ်အခြေအနေလို့ပြောနိုင်ပါတယ်။လူကြုံရေးအတွက်ဒတိုင်းဆောက်ဖို့လိုတယ်ဆိုတာမျိုးလိုပဲဒါတွေအားလုံးဟာဖြစ်နိုင်တာတွေကြီးပါပဲလို့ပြောသွားတာပါ။နေဆက်ကအခြေအနေတွေဟာလက်တလောကြုံနေရတဲ့ပြဿနာတရမဟုတ်ဘူးဆိုတဲ့သဘောမျိုးသမ္မတထရန့်ကိုယ်တိုင်ကအရေးပေါ်အခြေအနေကြီးညာမှာပြောသွားခဲ့တဲ့အတွက်လည်းဥပဒေကြောင်းအရရှင်းရတဲ့အခါတပန်းရှုံနိုင်ပါတယ
် I could do the wall over a longer period of time I didn't need to do this
တိုင်းနဲ့ပတ်သက်လို့ချိန်ယူမယ်ဆိုရင်ယူလို့ရပါတယ်ဒါပေမဲ့မလိုပါဘူးကျွန်တော်ကတော့ခက်မြန်မြန်ပဲလှုပ်လိုက်ချင်ပါတယ
်ကွန်ဂရက်စ်တော်အနေနဲ့ကတော့အရေးပေါ်အခြေအနေကြီးညာချက်ကိုပယ်ဖျက်ဖို့ကြိုးစားမဲ့အလားအလာတွေရှိနေပေမဲ့လည်းသမ္မတရဲ့ဗီဒီယိုအနာကိုကြော်နိုင်ပါမလားဆိုတာကတော့သိမသေးကြလာပါဘူးပြီးခဲ့တဲ့ဇန်နဝါရီလတဲ့ကွနီပီးယားတက်ကသူကကောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းတစ်ခုမှာသဘောထားပေးခဲ့ကြတဲ့အမေရိကန်နိုင်ငံသား၃ပုံ၂ပုံကတော့သမ္မတကအရေးပေါ်အခြေအနေကြီးညာတာမျိုးကိုလက်မခံကြောင်းလည်းသဘောထားပေးထားကြတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဗင်နီဇွဲလားနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအမြန်ဆုံးပေးဖို့နိုင်မှုနီးလမ်းတွေရှာဖွေနေတဲ့အကြောင်းကိုတင်ပြပေးကြပါတယ်ဗင်နီဇွဲလားပြည်သူတွေနဲ့အင်ဂျင်နီယာနိုင်ငံတွေဟာဗင်နီဇွဲလားနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုအမြန်ဆုံးပေးဖို့နိုင်မဲ့နီးလမ်းတွေကိုရှာဖွေနေကြပါတယ်ဗင်နီဇွဲလားသမ္မတမာဒူရိုကတော့အကူအညီပေးရေးရင်နှန်းတွေနိုင်ငံတွင်းကိုဝင်မလာနိုင်အောင်လို့ကိုလံဘီယာနယ်စပ်ကိုပိတ်ဆို့ထားဖို့အမိန့်ထုတ်ထားပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုဟာအကူအညီပေးရေးရင်နှန်းတွေကိုအသုံးပြုပြီးတော့အာဏာသိမ်းဖို့ကြိုးပမ်းနေတာဖြစ်တယ်လို့မာဒူရိုကပြောပါတယ်။ဒါပေမဲ့လည်းဗင်နီဇွဲလားအတိုက်ခံခေါင်းဆောင်တွေဘက်ကတော့အကူအညီပေးရေးရင်နှန်းတွေကိုအခုလကုန်ပိုင်းမှာနိုင်ငံတွင်းကိုဝင်နိုင်အောင်လုပ်ဖို့စီစဉ်နေကြပါတယ်။ VOA သတင်းတော်ဇလက်တီကဟုတ်သတင်းပေးပို့ထားတာကိုရန်တိုင်းပြောပြပေးပါရှင်
။ဗင်နီဇွဲလားပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့စေဝါတွေနဲ့စားနပ်ရိက္ခာတွေတင်ဆောင်လာတဲ့ truck ကားတွေဟာပြည်ကရပိုင်းတွေအတွင်းကပဲဗင်နီဇွဲလားနဲ့ကိုလံဘီယာနယ်စပ်ကိုရောက်နေတာဖြစ်ပေမဲ့အဲ့ဒီရင်းနှန်းတွေကိုပေးမဝင်ဖို့ဗင်နီဇွဲလားတပ်တွေကိုအမိန့်ထုတ်ထားပါတယ်ဗင်နီဇွဲလားပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့ဒီအကူအညီတွေကိုဘယ်လိုပို့ဆောင်ပေးနိုင်မလဲဆိုတာကိုအမေရိကနိုင်ငံများအဖွဲ့ကဆွေးနွေးနေကြတယ်လို့ယာယီသမ္မတဟွန်ဂွိုင်ဒိုရဲ့ကိုယ်စားလှယ်လက်စတာတိုလီဒိုကပြောပါတယ
်ကိုမွားမှာပါဆက်လာယူအကူအညီတွေကိုဗင်နီဇွဲလားနိုင်ငံတွေကိုဘယ်လိုရောက်အောင်ပို့မလဲဆိုပြီးသတင်းတောက်တွေနဲ့လူတော်တော်များများမေးကြပါတယ်ဒါတွေကိုလူတွေနဲ့ငြိမ်းချမ်းချမ်းစိတ်ကြပို့မှာဖြစ်ပြီးစစ်သားတွေကိုလည်းကျွန်တော်တို့နဲ့အတူပါဝင်ဖို့သတင်းစကားပေးရမှာပါ
။သမရမာဒူရိုလက်ထက်မှာဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးဟာအကြီးအကျယ်ကျဆင်းခဲ့ပြီးတော့ဗင်နီဇွဲလားနိုင်ငံသားအထောက်များများဟာလည်းနိုင်ငံတွင်းကနေထွက်ပြေးနေကြတာဖြစ်ပါတယ်
။ Hoy los venezolanos somos အခုဆိုရင်ကျွန်တော်တို့ဗင်နီဇွဲလားပြည်သူတွေဟာကမ္ဘာပေါ်မှာစီးရီးယားနိုင်ငံပြီးရင်ဒုက္ခသည်ဥယျာဉ်ဒုတိယအများဆုံးဖြစ်လာနေပါပြီ
။သမရမဒူရိုကတော့ဗင်နီဇွဲလားနိုင်ငံအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုမလိုအပ်ကြောင်းနဲ့ဒီအကူအညီပေးရရင်နှန်းဟာအမေရိကန်ကအာဏာသိမ်းဖို့ကြိုးပမ်းမှုရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ
်။ Hoy otra vez el presidente de Estados Unidos
အမေရိကန်သမ္မတကဗင်နီဇွဲလားနိုင်ငံကိုစီးရီးအရာဝင်ရောက်ကျူးကျော်မယ်ဆိုပြီးတော့ဒီကနေ့ထပ်ချင်းချောက်လိုက်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့တကဘာလုံးကိုတောင်းဆိုချင်တာကတော့ Donald Trump အနေနဲ့ Venezuela နိုင်ငံရေးမှာဝင်မရှုပ်ဘူးအားလုံးစုစုစည်းစည်းနဲ့ဆက်ပြီးတော့လှုပ်ဆောင်ကြပါလို့ပြောချင်ပါတယ
်။ American သမ္မတ Donald Trump နဲ့ Colombia သမ္မတ Ivan Duque Márquez တို့ဗိုလ်ထုံးတွေကတွေ့ဆုံပြီးတဲ့နောက်သမ္မတ Maduro ကအဲ့လိုပြောလိုက်တာပါ။ American Colombia နဲ့တခြားနိုင်ငံ40ကျော်က Venezuela တိုက်ခံခေါင်းဆောင် Juan Guaido ကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုထားပါတယ
်။ Con el presidente Donald Trump
သမ္မတ Donald Trump နဲ့သူကျွန်တော်တို့ကလည်း Venezuela ပြည်သူတွေကိုအာဏာရှင်လက်အောက်ကလွတ်မြောက်စေချင်ပြီးဒါဟုဒေသရဲနိုင်ငံထရော်များနဲ့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေလည်းထောက်ခံကြပါတယ
်။ဒါပေမဲ့သမ္မတ Maduro ကတော့ Venezuela စစ်တပ်ကိုဆက်လက်ထိန်းချုပ်ထားပြီးတော့အစိုးရထဲမှာလည်းရှင်းနေကျုပ် Derek William Saab လို့သူ့ကိုထောက်ခံသူတွေရှိနေပါတယ်
။ Hemos abierto unos MP en contra
Venezuela နိုင်ငံသားတချို့ကိုတရားဥပဒေနဲ့ညီဖွဲ့စည်းပုံခြေခံဥပဒေနဲ့ညီမဟုတ်ပဲ Venezuela အစိုးရပိုင်းရင်းနှီးကုမ္ပဏီတို့စစ်ကိုကုမ္ပဏီရဲ့ညွှန်ကြားမှုတွေခန့်တာနောက်နိုင်ငံသားတော်တော်များများကိုတန်တမာတွေဖြစ်နေခန့်တာတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတချို့ကျွန်တော်တို့လုဆောင်နေပါတယ
်။ American သမ္မတ Donald Trump ကတော့ Maduro အနေနဲ့စစ်တပ်ကိုအသုံးပြုပြီး Venezuela ပြည်သူတွေကိုနှိမ်နှင်းနေတဲ့အတွက်သူ့အနေနဲ့ Venezuela နိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းအားလုံးကိုစဉ်းစားနေတယ်ဆိုပြီးတော့တတိပေးလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေစနေညနေခင်းအစီအစဉ်တွေကို9:00 AM ထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်တွေကိုတော့9:00 AM ကနေ10:00 AM ထိထုတ်လွှင့်ပေးသွားမှာပါမြန်မာတခွေအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကတလှည့်ကြီးညာပေးပါမယ်ရှင်
မက်ဆာချူးဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ဝဲလ်က2020သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဖြစ်နေဝင်ပြော့ရွေးခံနိုင်မှုကော်မတီတရက်ကိုဖွဲ့စည်းလိုက်ပါတယ်။ဒါဟာ Republican တွေထဲကသမ္မတဒေါ်နယ်ထရမ့်ကိုပထမဦးဆုံးစိန်ခေါ်လိုက်တဲ့သူလည်းဖြစ်ပါတယ်။ဝေါ့ကာသူအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာသမ္မတထရမ့်ကိုစိန်ခေါ်ပြီးတော့ Republican Party ရဲ့သမ္မတလောင်းဖြစ်နေအဆိုပြုခံရအောင်လှုံ့ဆော်သွားမှာဖြစ်တယ်လို့တောက်ကြနေကပဲကြေညာသွားခဲ့တာဖြစ်ပါတယ်။Venezuela နိုင်ငံကပြည်သူတွေအတွက် American ပြည်အောင်စုကစစ်လေရင်တွေနဲ့ပို့ပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတန်200ကျော်က Venezuela နယ်စပ် Colombia နိုင်ငံဘက်ခြမ်းကိုဒီကနေ့ပဲရောက်ရှိပြီးဖြစ်ပါတယ်။ဒီထောက်ပံ့ရေးပစ္စည်းတွေကိုတခြားစားနပ်ရိက္ခာနဲ့စေဝါပစ္စည်းတွေစုထားတဲ့ Cucuta မြို့မှာထားမှာဖြစ်ပါတယ်။စေဝါရေးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့ Venezuela နိုင်ငံကစားရည်ရိက္ခာနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေလှူကြဖို့အတွက် Venezuela အတိုက်ခံခေါင်းဆောင် Juan Guaido ကတောင်းဆိုလို့အခုလိုကူညီမှုတွေပို့ပေးတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နောက်ဖက်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစိတ်ကြွစီရောင်းဝယ်ဖောက်ကားသူ102ဦးအစိုးရစီမှလာပြီးတော့ဖမ်းခံခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကလိုဖမ်းမိရင်တတ်ခံရနိုင်တဲ့မူရည်စေးစစ်စင်ရေးမျိုးလုံးမှာကြောက်လို့တက်ဆိုင်ရနဲ့ကြိုညှိပြီးတော့ဒီကနေ့လာပြီးတော့လက်နဲ့ချကြတာဖြစ်တယ်လို့ရရှိတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကယာဘစိတ်ကြွစေးသုံးဆွဲမှုတိုးမြင့်လာပြီးတဲ့နောက်မှာအစိုးရကအခုလိုမျိုးနှိမ်နှင်းမှုတွေပြုလုပ်တာပါ။မေလကလေးကဆိုရင်တော့မူရည်စေးရောင်းဝယ်သူ300နီးပါးတေဆုံခဲ့ရပြီးဖြစ်တယ်လို့2000ကျွဲလောက်ဖမ်းခံထားရပါတယ်။ထိုင်းနိုင်ငံရေတဲ့အခြေစိုက်စခန်းမှာတော့ထိုင်းတောင်ကိုရီးယားအမေရိကန်တို့ကကန်တက်မရင်းတပ်ဖွဲ့တွေပေါင်းပြီးတော့ရေပြင်နဲ့မြေပြင်ပူးရဲစစ်ရေးလေ့ကျင့်မှုဒီကနေ့ပဲပြုလုပ်သွားပါတယ်ရှင်
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ National Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOE ကညနေခင်းအစီအစဉ်တွေကိုတော့ client to meter 16.25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပ
ါ This program has come to you from the Voice of America, Washington.